င်္ဂလာပြည်နယ်ော်ထဲမှာလှေမှောက်လို့ဒုက္ခရောက်နေတဲ့မြန်မာနိုင်ငံဘက်ကလှေစည်းပြေဒုက္ခတွေတွေကိုမလေးရှားနိုင်ငံကလက်ခံလိုက်တာဟာမလေးရှားအာဏာပိုင်တွေအနေနဲ့လူသားချင်းစာနာကူညီမှုရှိတယ်ဆိုတာပြသလိုက်တာပဲဖြစ်တယ်လို့ကုလသမဂ္ဂဒုက္ခသည်များဆိုင်ရာမဟာမင်းကြီးယုံ UNHCR ကကြီးကြီးပြောဆိုပါတယ်ဒုက္ခတွေကိုလက်တလောမှာမလေးရှားအာဏာပိုင်တွေကအကူအညီပေးထားပြီး UNHCR ယုံကတွေ့ခွင့်ရဖို့စူးစမ်းနေတယ်လို့လည်းသိရပါတယ်ဒီအကြောင်းပြေဆုံးကိုတော့ဆက်သွယ်မေးမြန်းထားတဲ့ကုသားညုံကပြောပြပါမယ်ခင်ဗျာ
ဒီဇမာလဇမ်းမိုင်းတို့ကဘင်္ဂလားပင်လယ်ော်ထဲမှာအဲ့ဒီဒုက္ခတွေရဲ့လှေတိတ်မှောက်သွားတာကိုဗီယက်နမ်ကုန်တင်သင်္ဘောတစ်စင်းကနေပြီးတော့ကယ်တင်ထားတာပါဒီလူတွေကိုလက်ခံပေးဖို့ UNHCR ဒုက္ခသည်များဆိုင်ရာကုလသမဂ္ဂမဟာမင်းကြီးယုံအနေနဲ့စင်ကာပူနိုင်ငံကိုကနအူးမြစ်တာရဲခံခဲ့ပေမဲ့စင်ကာပူနိုင်ငံဘက်ကအဲ့ဒီဒုက္ခတွေကိုဝင်ခွင့်မပေးခဲ့ဘူးလို့သိရပါတယ်နောက်ပိုင်းတော့မလေးရှားနိုင်ငံဘက်ကအဲ့ဒီဒုက္ခတွေကိုလက်ခံလိုက်တာပါဒီလိုမျိုးလူသားချင်းစာနာထောက်ထားမှုအတွက်မလေးရှားနိုင်ငံရဲ့ရည်တည်ချက်ပေါ်မှာချီးကျူးတဲ့အကြောင်း UNHCR မလေးရှားရုံးခွဲကပြောခွင့်ရသူ Yanti Ismail က VOA ကိုပြောပါတယ
် As had been confirmed by the Malaysian Maritime Agency there were 40 passengers that had been brought safely to shore by Malaysian authorities and this happened yesterday and for UNHCR
မလေးရှားရေကြောင်းဦးစီးဘက်ကအတည်ပြုတဲ့သတင်းအရဆိုရင်တော့ခရီးသွားဒုက္ခသည်စုစုပေါင်း40ရှိပါတယ်မနေ့တော့ကမလေးရှားအာဏာပိုင်တွေဘက်ကလက်ခံထားခဲ့တာပါဒါဟာတကယ်တော့မလေးရှားအစိုးရအနေနဲ့ခေလွန်ခွင့်တောင်းခံတဲ့သူတွေကိုနိုင်ငံတကာစံနှုန်းစင်တာနဲ့အညီလူသားချင်းစာနာထောက်ထားမှုရှိတယ်ဆိုတာကိုပြလိုက်တာပါပဲ
အခုဒုက္ခသည်တွေဟာရိုဟင်ဂျာတွေဟုတ်မဟုတ်ဆိုတာရှင်းလင်းလင်းမရှိသေးပေမဲ့ထုံးစံအဖြစ်ဆိုရင်တော့အဲ့ဒီလှေစည်းပြေးဒုက္ခသည်တွေဟာဘင်္ဂလားပင်လယ်ော်ကနေပြီးတော့ထိုင်းမလေးရှားအစရှိတဲ့ဒီအိန္ဒိယနိုင်ငံတွေကိုသွားလေရှိကြပါတယ်အခုဒုက္ခသည်တွေဟာဘင်္ဂလားပင်လယ်ော်ထဲလှေမှောက်ပြီးတော့သူတို့ကိုမကယ်နိုင်ခင်နိုင်အတန်ကြာပင်လယ်ထဲမှာနေခဲ့ကြရတယ်လို့သိရပါတယ်လှေပေါ်ပါတဲ့အားလုံးကိုကယ်တင်နိုင်တာလားပင်လယ်ထဲမှာတည်ဆုံးသူရှိမရှိဆိုတာတွေကိုတော့အသေးချာမသိရသေးပါဘူးမလေးရှားဆူရဘက်ကတော့ဒုက္ခသည်တွေကိုလက်ခံလိုက်တယ်ဆိုတာပဲအတည်ပြုနိုင်ပြီးတော့အချင်းနဲ့အသေးစိတ်ကိုထုတ်ပြန်တာမရှိသေးပါဘူး UNHCR ဘက်ကလည်းသူတို့နဲ့တွေ့ခွင့်မရသေးဘူးလို့ Yanti Ismail ကပြောပါတယ
် And at this moment the 40 passengers are currently in the care ofthe Malaysian government and they're being held at a government Malaysian government facility in the southern Malaysian state of Johor
အခုလက်ရှိအဖြစ်တော့အဲ့ဒီခီးသွား40ဟာမလေးရှားအစိုးရရဲ့စောင့်ရှောက်မှုအောက်မှာပဲရှိနေပါသေးတယ်မလေးရှားတောင်ပိုင်းကအစိုးရအဆောက်အဦတစ်ခုမှထားထားပါတယ်ကျမတို့အနေနဲ့ကတော့သူတို့ကိုမတွေ့ရသေးပါဘူးဒါကြောင့်သူတို့အခြေအနေကိုလည်းအသေးစိတ်မသိရသေးပါဘူးဒါပေမဲ့သူတို့ကိုတွေ့ခွင့်ရဖို့အတွက်မလေးရှားအစိုးရကိုမြစ်တာရက်ခံထားပါတယ်
ရိုဟင်ဂျာလှေစည်းပြေးဒုက္ခသည်တွေဟာရှစ်တောင်အရှပတ်ဝန်းကျင်နိုင်ငံတွေအပြင်ဩစတြေးလျနိုင်ငံအထိပါလှေတွေနဲ့ဝင်ရောက်ခလုံတဲ့အတွက်ဒေသအတွင်းမှာတော်လေးကိုဂရဲရိုက်ခဲ့မှုပါတယ်လှေနဲ့သွားလာရင်ပင်လယ်ထဲမှာပဲအစာအစာငတ်ပြတ်ပြီးတော့ခြားသင်္ဘောတွေကကယ်တင်ခဲ့ရတာလည်းအချိန်ချင်းပါပဲဒါပေမဲ့လည်းနိုင်ငံအတော်များများကသူတို့ကိုလက်ခံဖို့အတွက်တွန့်ဆုတ်ပါတယ်မြန်မာနိုင်ငံအနောက်ခြမ်းရခိုင်ပြည်နယ်အတွင်းအခုနှစ်ပိုင်းလူမျိုးရေးထိခိုက်မှုတွေဖြစ်ပြီးတဲ့နောက်ရိုဟင်ဂျာရဲ့အရေးကိစ္စဟာဒေသအတွင်းမှာပိုပြီးတော့ထင်ပေါ်လာပါတယ်ကြကင်ရပိုင်းမှာလဲကမ္ဘာအစ္စလမ်ဖွဲ့ချုပ် OIC ရဲ့အတွေ့မှုချုပ်ဟာမြန်မာနိုင်ငံကိုလဲအောက်ဖို့ရှိနေပါတယ်မြန်မာနိုင်ငံတဲကအချင်းကြီးရဲ့ရဲ့ကြောင့် OIC အနေနဲ့မြန်မာနိုင်ငံကိုတွားမဲ့ခီးစဉ်ကိုယာယီရွှေ့ဆိုင်းထားတာဖြစ်ပြီးမကြခင်မှာမြန်မာနိုင်ငံကိုတွားရောက်ဖို့ရှိတယ်လို့ OIC အတွေ့မှုချုပ်ပမောက္ခ Ekmelidin Isanoglu ကသတင်းတောက်တွေကိုပြောဆိုထားပါတယ်ခင်ဗျာ